ဆရာတော်ဦးတိတ်ခတာရဖရားဒီရမဲသိန်းမြို့နယ် NLD ပါတီကနေပြီးတော့ဒီကြန့်ခိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်တွေကိုကန့်ကွက်လွှာတင်တဲ့နေရာမှာဒီမဘာသာအဖွဲ့နဲ့ပတ်သက်ပြီးတော့ဆွတ်ဆဲတာတွေပါဝင်နေတဲ့အတွက်တောင်းပန်မှုဆိုပြီးတော့ဒီရမဲသိန်းမြို့နယ်မဘာသာဆရာတော်တွေက NLD ကိုယ်စားလှယ်နှစ်ဦးစီကိုစာပို့အကြောင်းကြားထားတယ်ဆိုတဲ့သတင်းကြားလို့ပါဖရား
ဟုတ်ပါတယ်
ဘလို့ဆွတ်ဆွဲချက်တွေများပါဝင်လို့ပါလဲဖရား
တို့တို့ရှိမှာအချက်ဒီတော်တော်များများပါတယ်ဗျအဲ့မှာဖုန်းကြီးတို့နဲ့ပတ်သက်တာကတော့နံပါတ်5မှာပေါ့နော်တို့ကဘာတွေပေါ်ပြလဲဆိုတော့ဒီမဲလေးမြို့နယ်မှာတို့ကိုယ်စားလှယ်တွေရှုံးရတယ်ဆိုတာဒီမဘာသာဆရာတော်တွေက NLU မဲမဲပေးဖို့ဟောပြောတယ်ဆိုတော့အချက်ရယ်ဘာသာရေးအကြောင်းပြပြီးတော့မဲဆွယ်စည်းရုံးတယ်ဆိုတော့ဆွဆွဲချက်တွေပါတာပေါ့လေအဲ့ဒီဥစ္စာတွေကဖုန်းကြီးတို့ဒီမဲလေးမြို့နယ်မှာမျိုးစားဥပဒေအောင်ပွဲလောက်တာကိုသူကရည်ရွယ်ပြီးတော့ညွှန်းပြီးတော့ပြောတာပေါ့
ဒီဆွဆွဲချက်ကိုဦးစင်းတို့ကဘလို့များညင်းဆိုကြမှာလဲဗျာ
အဲ့အဲ့ပွဲမှာဘုန်းကြီးတို့ကဒီညနေလာနာကဩဂရဆရာတော်တွေရောညနေမဘာသာဆရာတော်တွေရောဘဝမဘာသာဆရာတော်တွေရောပေါ့လေအဲ့ခန်းသားမှာတက်ကြပါတယ်ပြဲဒီအဲ့ခန်းသားမှာဘုန်းကြီးတို့အနေနဲ့ပါတီတစုံတစ်ခုကိုမဲပေးဖို့မဲမပေးဖို့ဆိုတဲ့အကြောင်းအရာဘောလဲမဟုတ်ပေါ့ပြီးတော့ဘုန်းကြီးတို့လောက်တာကလည်းပဲတိုင်းလိပီစီအားလုံးတနမြို့နယ်လုံးဒီလောက်တာပဲလေအဲ့ဒီမှတ်တမ်းကိုခွင်းတို့ကဗီဒီယိုလည်းပဲရိုက်ထားဗီဒီယိုခွေလည်းပဲခွင်းတို့လွယ်တကူပြည်သူတွေရှိမှဖြန့်ထားတာပဲလေအဲ့ဒီမျိုးဆောင်ဥပဒေအောင်ပွဲမှာဘယ်ဆရာတော်ဟောလဲဗီဒီယိုခွေရှိတာပဲလေခွင်းတို့ကတက်ရိုက်တင်ပြတကယ်တမ်းဟောတယ်ဆိုလို့ရှိရင်ဟောတဲ့ဆရာတော်ပေါ်ပြပေါ့ဘလို့ဟောတယ်အဲ့ဒါမျိုးမဟုတ်ပဲねအားလုံးကိုအထင်မှမြင်မှဖြစ်အောင်ပေါ်ပြထားတယ်ခွင်းတို့ကဒီသူတို့ရှိ ਉ အတိတ်စာရဲ့မဘာသာဘွဲရဲ့သဘောထားရဲ့လှမ်းပြီးတော့ပို့ထားတာပေါ့လေ
တင်ပါဗျာအဲ့တော့ဆရာတော်တို့အနေနဲ့ပြန်လည်တောင်းပန်ဖို့ဆိုတဲ့နေရာမှာဘယ်လိုပုံစံမျိုးနဲ့များတောင်းပန်စီချင်တာပါလဲဖေ။
ဘုန်းကြီးတို့ဒီမဘာသာဘွဲတွေတိုင်ပင်ထားတာကသူတို့အနေနဲ့တပြည့်တို့အဲ့ဒီအချက်ဒီမှာတင်ပြတာဟုတ်ပါတယ်အဲ့ဒီဥစ္စာတပြည့်တို့ပါသွားပါတယ်ဒီလောက်တောင်းပန်ရင်ရှင်းတတ်ပါပြီဘာမှရုပ်သင်းတို့ကအရေးကြီးစင်ကြီးတုတ်ပြီးတော့ခက်ခက်ညံ့ညားတွေပါတယ်ဘလို့ကျုံတောင်းပန်တယ်ဆိုတော့အရှင်နေရှိလို့ရှိရင်ပြီးတာပါပဲ
ဒီ NLD ဘက်ကတကယ်လို့များမတောင်းပန်ခဲ့ဘူးဆိုရင်ဦးစင်းတို့အနေနဲ့ဘာများဆက်လုပ်ဖို့အစီအစဉ်ရှိပါလဲခင်ဗျာ
ဘုန်းကြီးတို့စီအားလုံးအပွဲစီဇီဝေးဆုံးဖြတ်ထားတာကတော့လေအဲ့မှာသူတို့ရှိပို့ထားတဲ့စာထဲမှာလည်းပါပါတယ်တောင်းပန်ဖို့ပေါ့နော်မတောင်းပန်မှုဆိုလို့ရှိရင်နိုင်ငံတော်ရဲ့ဒီဇယ်ဥပဒေများအရာဆက်လက်ပြီးတော့လှုပ်ဆောင်မှုဆိုပြီးတော့အဲ့ဒီတိုင်းဆုံးဖြတ်ချက်လည်းရှိထားတဲ့အတွက်အဖွဲ့အစည်းရဲ့ဆုံးဖြတ်ချက်အတိုင်းပဲဖြစ်မှာပါပဲ
ဒီဥစဉ်တို့တန်ခါတွေဆိုရလဲနိုင်ငံအတွင်းမှာနေထိုင်တဲ့ပြည်သူတွေတဲ့အတူအပါအဝင်ဆိုတဲ့အခါကျတော့မကြခင်ဖွဲ့စည်းတော့မယ် NLD အစိုးရအသစ်ပေါ်မှာဒီဥစဉ်တို့အနေနဲ့ဘယ်လိုမျိုးသဘောထားရှိတယ်လဲဆိုတာမိန့်ကြားနိုင်မလားဗျာ
ဆိုရတည်းရအပေါ်မှာလေဘာလုံးမှမလို့ရသေးပဲနဲ့ဘုန်းကြီးတို့အပြစ်လည်းမပြောလို့ပါဘူးကောင်းတယ်လို့လည်းပဲချီးမစရာအကြောင်းမရှိဘူးဘာမှတော့ဘာလို့တော့ဆိုတော့ဟိုအလုံးမှမလို့ရသေးပဲဟိုအလုံးမလို့ပဲနဲ့ကြိုပြီးတော့အပြစ်ပြောရင်ပြစ်ပြောတော့လည်းဆိုတာပဲလေအလုံးမလို့ဒီပဲနဲ့ကြိုပြီးတော့ချီးမွမ်းရင်လည်းပဲချီးမွမ်းတဲ့လူရဲ့လူအပ်ချက်ပဲလို့ဆိုရမှာပဲလေ
ကျမဖေအဲ့တော့ဒီ NLD အစိုးရတဲ့အပေါ်မှာဦးစင်းတို့အနေနဲ့ဘာတွေလုတ်ပေးမယ်လို့အဲမျှော်လင့်ထားတာရှိလဲဗျာပြီးတော့ဒါမှမဟုတ်ရင်လည်းဘာတွေလုတ်ပေးစီချင်တာမျိုးရှိပါတယ်လေဗျာ
ဘာတွေလုတ်စီချင်လဲလို့ပြောရင်နိုင်ငံတော်ပုံမျိုးတိုးတက်အောင်လုပ်တဲ့နေရာမှာနိုင်ငံတော်လည်းပုံမျိုးတိုးတက်ပါစေအမျိုးသားရေးလည်းအောက်တန်းနောက်တန်းမကျခဲ့ပါစေနဲ့ဘာသာသနာလည်းပဲတည်စင်မှားပြင်းမှုကြောင့်အောက်တန်းနောက်တန်းမကျခဲ့ပါစေနဲ့လို့ပဲဦးဇင်းတို့ကအဲ့လိုပဲမျှော်လင့်နေ
တယ်ပါဗျာအဲ့တော့အခုဒီအစိုးရအသစ်လက်ထက်မှာဒါဒီနိုင်ငံရေးစနစ်တွေလည်းပြောင်းလဲသွားမယ်လို့အားလုံးကလည်းမျှော်လင့်နေကြတဲ့အချိန်ပေါ့နော်အဲ့တော့အဲ့လိုအချိန်မျိုးမှာဒီမဘာသာအဖွဲ့အနေနဲ့ဘလို့ကိစ္စမျိုးတွေကိုများဆက်ပြီးဆောင်ရွက်သွားမှာပါလဲဆိုတာနောက်ဆုံးမိန့်ကြပေးပါဗျာ
အဓိကကတော့လေမဘာသာရဲ့တကလုံးကိုပဲကြည့်တယ်မျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ဟုအဲ့တော့ကိုမျိုးဘာသာသာသနာစောင့်ရှောက်ဖို့ကာကွယ်ဖို့လိုအပ်ရင်စောင့်ရှောက်ရေးကာကွယ်ရေးအလုပ်တွေလုပ်မယ်ပေါ့အဲ့ဒီနောက်ပိုင်းမှာသာကွယ်စရာလုပ်ငန်းကိုအသွင်ခေါ်ဆိုင်လုပ်စရာမရှိရင်တိုးတက်စရာလုပ်ငန်းကြီးဒီဇိုင်းမမအသွင်ခေါ်ဆိုင်လုပ်နိုင်ကြတော့မယ်ဆိုဘုန်းကြီးပြောလိုပါတယ်
ဆရာတော်ဦးတိတ်ခတာရကျေးဇူးအများကြီးတင်ပါတယ်ဗျာ
ဟုတ်ဟုတ်အားလည်းပဲလဲကျေးဇူးပါတယ်တင်ပါတယ်နော်